Welcome to the Voice of America in Burmese.
mingla nyane ke ma toda shin mya shin american piraw zu washington dc myo daw ga ni 2016 khu ni september la 25 ye tanin ngun ni ni nyane ke voa american atan ye myama bai season ni ko myama san daw ji nyane 6 nai khwe ga ni 8 nai a thi line do meter 16 ne 25 do ga ni dai yai atan hlwe ni ba bi shin ဒီညအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်ကြီးထိုက်ပါစီးရီးယားနိုင်ငံတွင်အပြစ်ခတ်ရက်စဲရေးကိုအထောက်အပံ့ဖြစ်စေဖို့ရုရှားဘက်ကအထူးအလေးထားလှုံ့ဆော်ပါလို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကတိုက်တွန်းလိုက်ပါတယ်အစ္စလမ်ဘာသာကိုထိပါစော်ကားတဲ့ဆိုတဲ့ဆွဲဆိုချက်တွေနဲ့ရင်ဆိုင်နေရတဲ့ဂျော်ဒန်ဆိုင်ဆရာတို့တနတ်သမားတို့လက်ချက်နဲ့ဒီကနေ့တေးဆုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေအခြေအနေတွေကိုပြောင်းလဲပေးဖို့နောက်ခေတ်စနစ်နဲ့မလျော်ညီတော့တဲ့အခြေအနေစနစ်တွေကိုပြုပြင်ပြောင်းလဲပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရသာအစိုးရကိုတောင်းဆိုလိုက်ပါတယ
်ဒီမြန်မာနိုင်ငံရဲ့အခြေအနေအခြေအနေနဲ့ဒီပြုပြင်ပြောင်းလဲရေးလုပ်နိုင်မဲ့အလားအလာတွေကိုကျွန်တော်တို့အနေနဲ့ပူ
အစီအစဉ်စာထုတ်ပြန်ခဲ့တဲ့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းရဲ့အတွေ့အမှုဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အင်ဒိုနီးရှားသမိုင်းမှာအဆိုးဝါးဆုံးတော်မီလောင်ကျွမ်းမှုကြောင့်ဘလို့ထိခိုက်မှုတွေကြုံခဲ့ရပါသလဲနောက်ရုပ်ရှင်တွေကအထူးဖန်တီးပြုလုပ်ချက်တွေကိုတင်ကြားပေးနေတဲ့ဟောလိဝုဒ်ရုပ်ရှင်သင်တန်းကျောင်းစတဲ့သတင်းလွှာတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်စီးရီးယားနိုင်ငံတွင်အပြစ်ခတ်ရက်စဲရေးကိုအထောက်ပံ့ဖြစ်ရေးရုရှားဘက်ကအထူးအလေးထားလှုံ့ဆော်ဖို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကတိုက်တွန်းလိုက်ပါတယ်ရုရှားအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူပေးတာတွေကိုပံ့ပိုးပေးဖို့စီးရီးယားပြည်သူတွေအပေါ်ဘုံကျဲနေတာတွေကိုရပ်ဖို့နဲ့အပြစ်ရရေးဆောင်ရွက်ချက်တွေကိုပြန်လည်အသက်သွင်းဖို့အမေရိကန်ပြင်သစ်အီတလီဂျာမနီဗြိတိန်နိုင်ငံကြီးဝင်ကြီးတွေနဲ့ဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်တွေကမနေ့စနေနေ့နောက်ပိုင်းတုန်းကပူးရဲကြေညာချက်ထုတ်ပြီးတိုက်တွန်းတာဖြစ်ပါတယ်အမေရိကန်နဲ့အနောက်မဟာမိတ်တွေကအစ္စလာမ်အစိုးရ IS အဖွဲ့ကိုချေမှုန်းရဲ့အခိုင်အမာဆောင်ရွက်နေသလိုရုရှားဘက်ကလည်းစီးရီးယားနိုင်ငံတွင်က Al Qaeda နဲ့ချိတ်ဆက်အဖွဲ့တွေကိုအာရုံစိုက်ချေမှုန်းဖို့အမေရိကန်နဲ့မဟာမိတ်တို့ကတိုက်တွန်းပါတယ်။စီးရီးယားပြည်ပခါကိုဆွေးနွေးဖို့တနင်္ဂနွေနေ့မနေ့ခင်မှာကုလသမဂ္ဂအရေးပေါ်ကောင်စီအစည်းအဝေးကိုဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကခေါ်ယူထားပါတယ်။စီးရီးယားနိုင်ငံတွင်ကစစ်တမ်းတင်နေတဲ့အလက်ပိုမျိုးမှာထိတ်လန့်စရာကောင်းလောက်အောင်တိုက်ပွဲတွေပုံများလာနေကြောင်းကြားသိရတဲ့အတွက်စိတ်ပျက်မိတဲ့အကြောင်းကုလသမဂ္ဂအထူးရင်မှုချုပ်ဘန်ကီမွန်ကလည်းပြောဆိုလိုက်ပါတယ်။စီးရီးယားတပ်ဖွဲ့တွေနဲ့ရုရှားမဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင်းတိုက်ပွဲတွေပိုပြီးဖြစ်လာရတာလို့လည်းမျက်မြင်တွေ့သူတွေကပြောဆိုနေကြတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်ကိုလည်းဘန်ကီမွန်ကပြစ်တင်ဝေဖန်ခဲ့ပြီးစီးရီးယားမှာအရသားတွေကိုကာကွယ်ဖို့နိုင်ငံတကာရဲ့ဂရိစကားတွေအတွက်အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံမြောက်ကယ်ရိုလိုင်းနားပြည်နယ်မြို့တော်ရှာလော့တ်မှာရဲနယ်မြို့ကနေကြားလက်တလောအထူးကယုံပြိပခါတွေဖြစ်စေခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကထုတ်ပေးခဲ့တဲ့ဗီဒီယိုထဲမှာ53နှစ်အရွယ်လူမဲမျိုးသား Keith Lamont Scott ပြီးခဲ့တဲ့အင်္ဂါနေ့ကတနတ်ထိမှန်သေဆုံးခဲ့ရတဲ့အမှုမှာရဲတပ်ဖွဲ့နဲ့သေဆုံးသူနှစ်ဖက်ကြားထိတ်တဲဖြစ်ပွားခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတွေ့မြင်ကြရပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့ခန္ဓာကိုယ်ပေါ်မှာထားတဲ့ဓာတ်ပုံကင်မရာနဲ့တိုက်ဆုံသူ Scott ကိုထိတ်တက်ရင်ဆိုင်ခဲ့တဲ့ရဲရာရှိတွေရဲ့ dash ကင်မရာနှစ်ခုကရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုဆန္ဒပြသူတွေတောင်းဆိုနေကြတာရဲ့အတော်ကြာပြီးမနေ့စနေနေ့ကတော့လူသိရှင်ကြားကြည့်ရှုခွင့်ပေးလိုက်တာဖြစ်ပါတယ်။ပထမဗီဒီယိုထဲမှာလူမဲမျိုးသား Scott တနတ်နဲ့ပြစ်ခတ်ခံရလို့မြေကြီးပေါ်လဲမကြခင်သူကားထဲကထွက်လာပြီးဘဲဘက်ကိုလှည့်ပြီးတဲ့နောက်ကားရက်တဲ့နေရာမှာ3စက္ကန့်လောက်ရပ်နေတဲ့ပုံတွေပါပါတယ်။ဒုတိယဗီဒီယိုမှာ Scott မြေပေါ်လဲမကျခင်အပိုင်းတွေကိုမပြဘဲအတန်းတွေကို23စက္ကန့်စာလောက်ဖြတ်တောက်ထားပါလေ။ဒီဗီဒီယိုမှတ်တမ်းနှစ်ခုကိုရဲတပ်ဖွဲ့ကထုတ်ပေးပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကိုဆန့်ကျင်တဲ့ပြင်စပနေဆန္ဒပြပွဲအများစုကတော့ပို့ပြီးတော့အေဂျင့်ငိန်သက်မှုရှိလာပါလေ။စနေနေ့ကရဲတပ်ဖွဲ့အကြီးအကဲကားပေါ်တမ်ကသတင်းထောက်တွေကိုပြောတဲ့အခါမှာရဲရာရှိတွေက Scott တနတ်တက်လက်ကင်ထားတာကိုမြင်တယ်လို့ယုံကြည်ကြတဲ့အကြောင်းမွေးရစေးဝါနဲ့တနတ်ကိုတွဲပြီးတွေ့ရတဲ့အတွေ့လူလူလုံးကြုံရင်ကိုအနည်းငယ်ရှိတယ်လို့ယူဆခဲ့တဲ့အကြောင်းတွေကိုပြောဆိုသွားပါလိမ့
်။အီရန်နိုင်ငံဘက်ကရက်မြို့တော်မှာအသေးခံဘုံခွဲသမားတဦးကအသေးခံတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါရတယ်။ ပဲကရက်မြို့တော်တွင်းကရှီယာမွတ်စလင်အများစုနေထိုင်ရာရပ်ကွက်တစ်ခုဖြစ်တဲ့အစ္စကန်ယာမာဒီကနေ့တနင်္ဂနွေနေ့ဖောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။ဒါပေမဲ့လည်းဆွန်နီမွတ်စလင်အုပ်စုတစ်ခုဖြစ်တဲ့ Islamic စစ်သွေးစွာ IS အဖွဲ့ကတော့အီရတ်နိုင်ငံရဲ့အများစုရှီယာမွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေလို့သတ်မှတ်ပြီးဘဲကရက်မြို့တော်တွင်းကလူစီကားရနေရာတွေမှာသူတို့ကိုပြစ်မှတ်ထားပြီးဘုံခွဲတိုက်ခိုက်လေရှိပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းအီရတ်နိုင်ငံတွင်းကဒေသအတော်များများကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသိမ်းယူခဲ့ခြင်းကဆလို့အီရတ်အစိုးရတပ်တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ IS တို့ကိုတိုက်ခိုက်နေတာလည်းဖြစ်ပါတယ်ရှင
်။လူသိများထင်ရှားတဲ့ဂျော်ဒန်ဆိုင်ဆီယာတယောက်ကိုတရားရုံးတရုံးရှိမှတနက်သမားကဖြစ်ခဲ့တဲ့အတွက်သိဆုံးသွားပါတယ်။ဆိုင်ဆီယာနဟိတ်ဟက်တာဟာသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့ကာတွန်းတစ်ခွက်ကအစ္စလာမ်ဘာသာကိုထိပါစော်ကားတယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့မြို့တော်အမ်နန်ကတရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာပြစ်ခတ်ခံရပြီးသိဆုံးခဲ့ပါတယ်။တနတ်သမားကိုဖမ်းဆီးထားပြီးလို့နိုင်ငံပိုင်သတင်းဌာနပက်ထရကဖော်ပြပါတယ်။ခရီးယန်ဘာသာဝင်တယောက်ဖြစ်တဲ့ဆိုင်ဆီယာဟက်တာကတော့ကာတွန်းကဂျဟတ်တိုက်ခိုက်ရေးသမားတွေကိုတရော်လှောင်ပြောင်ချက်အနေနဲ့ယူရခဲ့တာလို့ပြောခဲ့ပါတယ်။သူရဲ့ကာတွန်းမှာအမျိုးသမီးနှစ်ဦးနဲ့အတူရှိနေတဲ့အာရဗ်အမျိုးသားတယောက်ကဖျားသခင်ကိုသူ့အတွက်အရက်တစ်ခွက်ယူလာပေးဖို့တောင်းနေတဲ့ပုံဖြစ်ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းကျင်အောင်လုပ်မယ်လို့လည်းကြုံဝါလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုမှာအကြမ်းဖက်တိုက်ခိုက်တာခံရတဲ့အတွေ့နှစ်နိုင်ငံကြားတင်းမာမှုတိုးလာခြင်းကစပြီးပါကစ္စတန်ပေါ်ပထမဆုံးအဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီကလူသိရှင်ကြားဝေဖန်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုစီခိုရီမြို့မှာစနေနေ့ကသူ့ရဲ့ဘာယာတီယာဂျနတာပါတီလူလူဆွေးဘွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။နှစ်နိုင်ငံဟာလွတ်လပ်ရေးကိုအထူးထူးရယူခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနည်းပညာဆော့ပွဲတွေကဘာကိုတင်ပို့နေချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေကိုအားပေးအားမြောက်လုပ်နေတဲ့အတွက်ပါကစ္စတန်ပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုမေးခွန်းတွေထုတ်တင်တယ်လို့လည်းပြောဆိုပါတယ်။ဒါအပြင်ပါကစ္စတန်နိုင်ငံစီကအကြမ်းဖက်မှုတွေရနေတဲ့အတွက်ကြောင့်ဒေသရင်းဒုက္ခခံစားနေရတဲ့နိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလည်းပါတယ်လို့အိန္ဒိယဝန်ကြီးချုပ်မိုရီကပြောဆိုခဲ့ပါတယ်ရှင်
။မနေ့ကဝါရှင်တန် DC မြို့မှာ African American သပိုင်းစင်လာတွေကိုတင်ပြတယ်ပြတဲ့အစ်တစ်ခုဖွင့်ပွဲမှာ African American တွေရဲ့သပိုင်းဟာ America သပိုင်းမှာအဓိကကျတဲ့နေရာကပါခဲ့တယ်လို့ American သမ္မတ Obama ကပြောဆိုသွားပါတယ်။နိုင်ငံတီထောင်ခဲ့တဲ့ဖခင်ကြီးတွေရဲ့ခေတ်ကာလကိုရည်ညွှန်းပြောဆိုတဲ့မိန့်ခွန်းမှာသမ္မတဥပမာကအခုလိုပြောဆိုခဲ့တာပါကျွန်တော်တို့တွေဟာဒီနိုင်ငံကိုထူထောင်ခဲ့တုန်းကသန်းနဲ့ချီတဲ့တခြားခြားသောတာမန်လူတွေရဲ့မရင်မတွက်နိုင်တဲ့ပါဝင်မှုဖြစ်ရက်တွေကိုလက်လျူရှုထားမိတတ်ကြပါတယ်လို့သမ္မတဥပမာကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံမှာကျွန်းပြူခံခဲ့ရတဲ့အချိန်ကစလို့တမိုင်းဝင်ကာလတစ်ခုဖြစ်တဲ့ Jim Crow ရဲ့လူပြူလူမဲ့ခွဲခြားမှုတွေမဲပေးခွင့်ညှင်းပယ်ခံရတဲ့ခေတ်ကာလတွေကလည်းဒီကနေ့ခေတ်လူမဲသမရပေါ်ထွန်းလာတဲ့အချိန်ထိအမေရိကန်နိုင်ငံကလူမဲတွေရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုပြောဆိုရမှာတခါတခါတော့သမရကမျက်ရည်အပြည့်နဲ့ပြောဆိုသွားခဲ့ပါတယ်။ဝါရှင်တန် DC မြို့ကအထိတ်မှကြောက်တန်ရှိရာ National Monument မှာရှိတဲ့ African American သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအမျိုးသားပြလိုက်ကိုအများပြည်သူတွေကြည့်ရှုလေ့လာဖို့အတွက်မနေ့စနေနေ့က American သမရ Obama နဲ့သမရကတော်မစ်ရှယ်တို့ကသမိုင်းဝင်ဖျားရှိခိုးချောင်းခေါင်းလောင်းကိုတီးပြီးပြလိုက်ကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလက်ရှိရင်ဆိုင်နေရဆဲဖြစ်တဲ့လူမျိုးရေးတင်းမာမှုတွေနဲ့ပတ်သက်ပြီးပိုပြီးစဉ်းစားဆင်ခြင်တဲ့ဆွေးနွေးမှုတွေကိုအခုလိုပြလိုက်တည်းရဲ့တမိုင်းအချက်လက်တွေကထောက်ကူပြုနိုင်နိုင်မယ်လို့ထင်တဲ့အကြောင်းဖွင့်ပွဲတက်ရောက်လာသူတယောက်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်အဓိကပါတီကြီးနှစ်ခုတို့ရဲ့သမ္မတလောင်းနှစ်ဦးတို့ဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့နဲ့ Israel နိုင်ငံရဲ့ဝန်ကြီးချုပ် Benjamin Netanyahu တို့ဒီကနေ့တနင်္ဂနွေနေ့မှာတရားစီတွေ့ဆုံကြဖို့ရှိပါတယ်။အရှေ့လေပိုင်းဒေသရင်းကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ Israel ဝန်ကြီးချုပ်နဲ့တွေ့ဆုံမဲ့အစီအစဉ်ကြောင့် Mrs. Clinton ရော Mr. Trump ရောလာမဲ့တနင်္လာနေ့သမ္မတလောင်းစကားဆစ်ထိုးပွဲအတွေ့အကြိုပြင်ဆင်မှုတွေကိုခဏတာနားထားကြမှာဖြစ်ပါတယ်။အမေရိကန်သမ္မတလောင်းနှစ်ဦးနဲ့ဘယ်မှာတွေ့ဆုံဆွေးနွေးမလဲဆိုတာကိုတော့ Israel ဝန်ကြီးချုပ်ကထုတ်ဖော်ပြောဆိုဖို့ညှင်းဆို့ထားပါတယ်။ Israel ခေါင်းဆောင်ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်း Mrs. Clinton နဲ့တွေ့ဆုံမှုစီစဉ်ထားတာကိုသိရှိပြီးနောက်မှာ Republican သမ္မတလောင်း Trump Donald Trump ရဲ့စီရင်ရေးအဖွဲ့က Israel ဝန်ကြီးချုပ်ယုံကိုဖုန်းနဲ့ဆက်သွယ်ပြီး Mr. Trump နဲ့ Israel ဝန်ကြီးချုပ်တို့တွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ပါတယ
်။တောက်ချာနေ့ကအမေရိကန်နိုင်ငံအနောက်မြောက်ပိုင်း Washington ပြည်နယ်တွေကကုန်းတိုက်တစ်ခုမှာဈေးဝယ်သူတွေကိုအကြောင်းမဲ့တနက်နေ့ပြစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတန်ပြရှိခံရတဲ့အသက်20အရွယ်လူငယ်တယောက်ကိုစစ်ဆေးဖို့အတွက်ဖမ်းဆီးထိန်းသိမ်းလိုက်ပြီလို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။တနက်ပြစ်မှုဖြစ်ပြီး24နာရီလောက်ကြာတဲ့ခြေရာကန်ရှာဖွေမှုပြီးဝါရှင်တန်ပြည်နယ်အုတ်ဟာဘာလမ်းမှာအာကန်စီတန်ဆိုတဲ့မျိုးသားတယောက်ကိုစနေနေ့ကလက်ရဖမ်းမိခဲ့တာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွင်းကလက်ရှိအကျဉ်းအောင်အခြေအနေတွေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းအောင်စနစ်တွေကိုပြုပြင်ပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရသာအစိုးရနဲ့လွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံရဲ့အကျဉ်းအောင်အခြေအနေတွေနဲ့ပတ်သက်ပြီးဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းတွေကို AABBB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဥတိတ်နိုင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။ဒီမြန်မာနိုင်ငံမှာဒီကနေ့ထိဒီစစ်သုံးနေတဲ့အကျဉ်းထောက်လက်ဆွဲဥပဒေက1964ခုနှစ်တည်းကထားတဲ့ဥပဒေဖြစ်ပါတယ်။ဆိုတဲ့အခါကျတော့ခင်မမီတော့တဲ့ဒီအကျဉ်းထောက်လက်ဆွဲဥပဒေလို့ပြောလို့ရပါဘူးနော်။ဆိုတော့ဒီဥပဒေကိုထုတ်တဲ့အချိန်တုန်းကဒီနိုင်ငံတကာစာချုပ်စာချုပ်နဲ့ဆိုလို့ရှိရင်တော့ဒီအကျဉ်းထောက်များဥပဒေကဆိုလို့ရှိရင်ဘလုံးမကူခင်မမီတော့တဲ့အချိန်တစ်ခုဖြစ်တယ်။ကျွန်တော်တို့ကဒီအကျဉ်းထောက်ဒီလက်ဆွဲဥပဒေနဲ့ဒီအကျဉ်းထောက်ဒီပြုပြင်ပြောင်းလဲရွေးတယ်ကျွန်တော်တို့ကတောက်လျှောက်ကျွန်တော်တို့စူးစမ်းနေကြတယ် ABD အနေနဲ့ကတော့ဆိုတော့ဒီကြတဲ့သမရဥဒေစီလက်ထက်မှာလည်းကျွန်တော်တို့စူးစမ်းခဲ့တယ်ပြင်ပြခဲ့တယ်ပြီးတဲ့အခါမှာသမရဥဒေစီလက်ထက်မှာဒီအကျဉ်းထောက်များဥပဒေမူကြမ်းဆိုပြီးတော့ထွက်ရှိလာတယ်ဒါလွှတ်တော်မှာတင်ကြတယ်ဒါပေမဲ့တက်တန်းငါးနှစ်ကုန်သွားတဲ့အချိန်ကြီးဒီကျဉ်းထောက်ဥပဒေကြီးကသူတို့အတည်ပြုလို့မရသေးဘူးဆိုတဲ့ပြဿနာမျိုးဖြစ်တယ်ဆိုတော့ဒီဘက်အစိုးရကလွှဲလိုက်တဲ့အနေအထားမျိုးရှိပါတယ်အဲ့ဒီအခါမှာကျွန်တော်တို့ကတက်ဆိုင်ရာကော်မတီလေးနဲ့လည်းကျွန်တော်တို့အများကြီးဆွေးနွေးဖြစ်တယ်အခုကတော့ကျွန်တော်ထပ်ပြီးတော့လိတ်လာပြီးတော့မှဒီမြန်မာနိုင်ငံရဲ့အကျဉ်းချုပ်အခြေအနေနဲ့ဒီသူပြည်တောင်းလည်ရေးလုံနိုင်မဲ့အလားအလာလို့ကျွန်တော်တို့အနေနဲ့စူးစမ်းပြီးတော့ရေးဆွဲတာပါအ
ဲ့တော့အခုဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာကဒီမြန်မာနိုင်ငံထဲမှာရှိတဲ့လက်ရှိအကျဉ်းထောင်အခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဘလောက်တိုင်းတာအထိမှထင်ဟပ်ဖော်ပြနိုင်မယ်လို့ထင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီခန်း6ခန်းနဲ့ကျွန်တော်ဖော်ပြထားပါတယ်ဒီအဓိကတင်းနဲ့3ကတော့ကျွန်တော်တို့မြန်မာနိုင်ငံအကျဉ်းထောင်ရဲ့အခြေအနေနောက်တစ်ခါနိုင်ငံတကာရဲ့အကျဉ်းထောင်တွေနဲ့နိုင်ငံတကာရဲ့ဥပဒေတွေနဲ့မြန်မာနိုင်ငံအကျဉ်းထောင်ထဲမှာသုံးဆွဲနေတဲ့ဒီကနေ့ကျေဆုံးနေတဲ့ဥပဒေလေးအဲ့ဒါလေးကိုကျွန်တော်တို့နှိုင်းချပြီးတော့တကယ်နိုင်ငံတကာစာချုပ်စာညွှန်းနဲ့ပြီးအောင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတိုက်ညီအောင်ဆိုတဲ့အခြေအနေထားမျိုးလေးကိုကျွန်တော်တို့ဖော်ပြထားပြီးတော့အကြံပြုတိုက်တွန်းချက်လေးလည်းကျွန်တော်တို့အများကြီးလုပ်ထားပါတယ်
နောက်တစ်ခုကအဲ့ထဲထဲမှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးအတွက်အလားအလာလို့ပြောထားပါတယ်ဆိုတော့ဒီအစီရင်ခံစာကနေပြီးတော့ဒီမှာတဆင့်ပေါ့နော်ဒီနိုင်ငံတော်တာဝန်ရှိတဲ့သူတွေနောက်ဒီအကျဉ်းထောင်ထဲမှာလက်ရှိတာဝန်ယူထားတဲ့သူတွေအတွက်ပေါ့နော်ဒီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဘလို့အလားအလာကောင်းနေရှိလာနိုင်မယ်လို့ရောဟိုစာမျှော်လင့်ပါလဲရှင်
ကျွန်တော်တို့တိုက်တွန်းလာတဲ့အထက်မှာဆိုလို့ရှိရင်လည်းဥပမာဆိုလို့ရှိရင်တရားရေးဝန်ကြီးဌာနကိုကျွန်တော်တို့ထားရှိဖို့တော့ကျွန်တော်တိုက်တွန်းလာတယ်နောက်တစ်ခါဒီအကျဉ်းဥပဒေဌာနတို့ပြည်တာချရတဲ့ကိစ္စရဲစခန်းတို့ဆိုတဲ့ကိစ္စတွေပေါ့အထုတ်ပေါ့ရဲစခန်းရဲ့အထုတ်တို့ပါတို့ကတရားရေးဝန်ကြီးဌာနရဲ့အောက်မှာပဲသွားပြည်တယ်ဘယ်နိုင်ငံလေးဘယ်နိုင်ငံလေးကဘယ်လိုမျိုးဖြစ်ဆုံးနေတယ်ဆိုတဲ့ကိစ္စနိုင်ငံတကာရဲ့အခြေအနေနဲ့ကျွန်တော်နိုင်ငံမှာလည်းတကယ်လိုအပ်နေတဲ့တရားရေးဝန်ကြီးဌာနအောက်မှာဒါလေးကိုတိုင်လိုက်ကြရပြီကျွန်တော်တို့ဒီပြည်နယ်ရပ်ဖောင်းကိုကြတဲ့ဒီကျွန်တော်တို့စစ်တပ်ပြည်ကြီးဆိုင်ရာ ဒီတောင်ရည်လေးကြီးသစ္စာမျိုးတွေအများကြီးလုံနိုင်နိုင်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ
်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအမည်ဝေါ်ဟာရတတ်မှတ်နိုင်မှုအတွက်ကအခုချိန်ကြီးအခက်အခဲတွေကြံ့ကြာမှုတွေရှိနေပါတယ်ဆိုတော့ဒီအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေပေါ့နော်အထူးသဖြင့်ယုံကြည်ချက်ကြောင့်အကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ကဒီအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဒီစီရင်ခံစာထဲမှာပါပါလားရှင
်ဟုတ်ကဲ့ပါပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့ဒီအကျဉ်းဆောင်တွေထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တော့ဘလို့ခွဲခြားသင့်တယ်ကွဲပြားနေတဲ့အခြေအနေမျိုးတွေမှာဘလို့စီမံသင့်တယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့အနေနဲ့သိသိကြကြကျွန်တော်တို့ရေးပြီးတော့အကြံပြုချက်တွေလည်းကျွန်တော်တို့တိုက်တွန်းထားပါတယ်။
အဲ့တော့နောက်ဆုံးမေးချင်တာကဒီအခုအစီရင်ခံစာကလေဒီနိုင်ငံတော်အတိုင်းအမြန်ငံပုဂ္ဂိုလ်နိုင်ငံတော်သမ္မတခုနကဒီတက်ဆိုင်ရာတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကိုပေးပို့ထားဖို့အစီအစဉ်ရှိပါလား။အများပြည်သူသိအောင်ရောဒီအစိုးရတာဝန်ရှိတဲ့သူတွေသိအောင်ရောဘလို့များဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲရှင်။ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့တင့်ချက်ကကျွန်တော်တို့လွှတ်တော်မှာရှိတဲ့ကော်မတီလေးနဲ့ကျွန်တော်တို့ဆွေးနွေးဖို့ဖြတ်ကပ်ပြီးတော့ဆွေးနွေးဖို့ကျွန်တော်တို့တင်ပြထားပါတယ်ဆက်တမ်းမှာပဲကျွန်တော်တို့ဒီအာဏာပိုင်အစိုးရပိုင်းတွေကိုလည်းကျွန်တော်တို့ကဖြတ်ကပ်ပြီးတော့စီရင်ခံစာရဲ့တကယ်အနှစ်သာရတွေကိုကျွန်တော်တို့ဆွေးနွေးမယ်ညှိနှိုင်းမယ်အကြံပြုမယ်ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့တင်ပြထားပါတယ်နောက်တစ်ခုကကျွန်တော်တို့ကအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကလေးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေစက်ကြီးရွယ်ုံနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကိုတိကျပေးကြီးဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုလည်းကျွန်တော်တို့အနေနဲ့အခုဆန္ဒပြုစုနေရလေရှိပါတယ်ဆိုတော့ကျွန်တော်တို့ကအစင်းထောင်ထဲမှာပြုပြင်ပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနည်းဝင်းတစ်စင်းပါပဲလုပ်ဖို့လုပ်ပါတယ်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဦးတိုင်နိုင်ဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့နှစ်တွေတုန်းကအင်ဒိုနီးရှားနိုင်ငံရဲ့သမိုင်းမှာအဆိုးဝါးဆုံးတောမီလောင်ကျွမ်းခဲ့လို့ဒေသတဝန်းမိခိုးမြူတွေနဲ့ပတ်ပြီးဖုံးခဲ့တယ်လို့လေထုထဲကိုလည်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏတော်တော်များများရောက်သွားပါတယ်။အဓိကလက်တယ်ကတော့စားအုပ်စီလုပ်ငန်းဖြစ်ပါတယ်။စားအုပ်စီယာတီကနောက်တစ်ကြော့ရောက်လာတော့မှဖြစ်လို့စားအုပ်စီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီစမ်းသပ်ခံရမယ့်အချိန်နဲ့ရောက်နေပါတယ်။ဆူမာထရာကျွန်းကနေပြီးတော့ဒေးဗစ်ဝိုင်းပေးပို့ထားတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာခုဆွနေတဲ့စားအုံစီတီတွေဟာအယောင်ဆုံးနဲ့အမြင်လှပေမဲ့ဒေတာတွေနဲ့ကမ္ဘာအရာသီဥတုပြောင်းလဲရေးအပေါ်အကျိုးသက်ရောက်စေတဲ့အရာတစ်ခုဖြစ်ပါတယ်။တရေစာနဲ့အလကုံထုတ်လုပ်မှုမှာအသုံးပြုတဲ့နိုင်ငံတကာဝယ်လိုအားများလွန်းလာတဲ့စားအုံစီကိုအင်ဒိုနီးရှားနိုင်ငံတော်မှာဧကပေါင်းတန်းနဲ့ချီပြီးတော့စိုက်ပျိုးထုတ်လုပ်ကြပါတယ်။နှုံးမြေတွေကိုစိုက်ပျိုးရေးလုပ်ကိုင်နိုင်ဖို့ဈေးအပေါ်ဆုံးအမြန်ဆုံးနည်းတွေနဲ့မြေတွေခြောက်သွားအောင်တရားမဝင်တဲ့နည်းနဲ့ရေတွေဖောက်ချကြသလိုပဲတော်မီလဲရှို့ကြပါတယ်။ဒီနည်းတွေဟာသမိုင်းတလျှောက်တောမီးလောင်ကျွမ်းမှုအဆိုးဆုံးနည်းတွေဖြစ်တယ်လို့အိန္ဒိချင်းနိုင်ငံတွေကလည်းမီခိုမြူရေဆူဆူဝါဝါပြန့်နှံ့သွားခဲ့တာပါ။ဒီကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဟာအမေရိကန်တနိုင်ငံလုံးကထုတ်လုပ်တဲ့ပမာဏထက်တောင်ပိုနိုင်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်း Rio Forest Rescue အဖွဲ့ကတာဝန်ခံဝါရိုစူပါတီနာကအခုလိုပြောပါတယ်။
Dry peatland has become the gasoline
for ချက်ပြီးသွားတဲ့နှုံးမြေတွေဟာမီးလောင်စေတဲ့လောင်စာဆီတွေဖြစ်သွားပါတယ
်။ Prio Forest Rescue ဖွဲ့ဟာဂျူရုဓာတ်ပုံတွေနဲ့ဒေသခံစောင့်ကြည့်သူတွေရဲ့သတင်းအချက်အလက်တွေအရမီးလောင်နာတွေနဲ့တောပြုံးနာတွေကိုခြေရခံလိုက်ပါတယ်။ဝါရိုကအခုလိုပြောပါတယ
်။ Prio Province has lost around 5 million
ဒီဒေသမှာတဘာဝတစ်တုံးဧက3,120ကျော်လောက်ဆုံးရှုံးသွားခဲ့ပြီးပါပြီအခုဆိုလို့ရှိရင်1980ပြည့်နှစ်နောက်ပိုင်းကျန်နေတဲ့တဘာဝတစ်တုံးဧက3,180ကျော်မှာဧက3,500နီးပါးပဲကျန်မာတော့တယ
်ဒါပေမဲ့လည်းအစိုးရရဲ့စိုက်ပျိုးရေးမူဝါဒကမီးရှို့မှုတွေကိုပထမဆုံးအကြိမ်ဖြစ်အဆုံးသတ်လိုက်ပြီလို့ရီယိုဒေသနိုင်ငံတော်ဘေးအန္တရာယ်စီမံခန့်ခွဲရေးရဲ့အကြီးအကဲအက်ဒဝါဆန်ငါကအခုလိုပြောပါတယ်
dan tentu dengan apabila
ini teh el nino ဝင်လာလို့ဆိုရင်အရင်နှစ်ကဖြစ်ပျက်ခဲ့တယ်လို့မျိုးဒီနှစ်ထဲမှာထပ်မဖြစ်အောင်လုပ်ဖို့အခိုင်အမာဆုံးဖြတ်ချက်ချထားပါပြီ
ဒူဆန်ယွာကဧကပေါင်း2500လောက်ရှိတဲ့ဒေသခံတွေရဲ့စားအုံစီစိုက်ခင်တွေကနေတဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုနည်းနိုင်သမျှနည်းအောင်အစိုးရနဲ့ပူးပေါင်းပြီးပတ်ဒဟန်လုပ်ကိုင်နေပါတယ်စာအုံစီပင်တွေစိုက်ဖို့နှုံးမြေတွေကနေရေတွေဖောက်ချခဲ့တဲ့ရေနှုတ်မြောင်းတွေကိုပြန်ပိတ်ပြီးမီးလောင်မှုရော့ကျသွားဖို့အတွက်မြေသားတွေကိုစိုးနေအောင်လုပ်ထားပါတယ်။သူကအခုလိုပြောပါတယ
်။ဒီနိုင်တဘာကာ2009တော့
ပဲ။ဒီမှာစာအုံစီပင်တွေစဆိုင်တဲ့အချိန်တုန်းကဘလို့တက်ရောက်မှုတွေရှိလာမလဲဆိုတာမသိခဲ့ကြပါဘူး။ခုမှပဲသူ့ရဲ့အကျိုးတက်ရောက်မှုကိုသိကြရတာပါ
။ရီယိုဒေတာကလူမှုအတိုင်းဝိုင်းမှာမိသက်သက်ဖွဲ့တွေတည်တည်ရှိပါတယ်။နောက်ပြီးနောက်ထပ်စိုက်ပျိုးနိုင်ဖို့အတွက်အုံလက်တွေကိုမြေဆွေးတွေအဖြစ်ပြန်ပြီးတော့အသုံးပြုပါတယ်။ ရီယူဒေတာရင်းကတခြားလူမှုအတိုင်းဝိုင်းတွေမှာလည်းဒီနီလာတွေကိုစမ်းသပ်အသုံးပြုနေသလိုစိုက်ခင်ထဲမှာတခြားသီးနှံတွေပါရောနှောစိုက်ပျိုးဖို့အုံးမင်တချို့ကိုတောင်းမှခုတ်ထွင်ဖယ်ရှားလိုက်ကြတာပါအင်ဒိုနီးရှားမှာမီးလောင်မှုအဆိုးဆုံးရာသီရောက်လာတော့မှဖြစ်တယ်လို့ဒီနီလန်းတွေကအလုပ်ဖြစ်မဖြစ်စောင့်ကြည့်ရမယ့်အချိန်လည်းဖြစ်ပါရဲ့ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီကနေ့ခေတ်မှာတွေ့မြင်နေရတဲ့ရုပ်ရှင်တွေကအထူးပြုလုပ်ချက်ဖန်တီးမှုအမှုပညာကိုစိတ်ဝင်စားသူတွေအတွက်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်မှာရှိတဲ့တင်နန်းကျောင်းကစီဂျိုနေမှာပါ။အချိန်ပြည့်နှစ်နှစ်သုံးနှစ်တင်ကြားပြီးရင်ဒီလုပ်ငန်းဝင်ကိုဝင်ရောက်နိုင်မဲ့ဤပညာသင်တန်းအကြောင်း AP သတင်းကိုအခြေခံပြီးကိုအောင်ကပြောပြပေးမှာပါရှင်။
Hollywood ကနာမည်ကျော် Nomon Animation တနန်းကျောင်းကို Alex Alvarez က1999ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု Visual Effect Animation တနန်းကျောင်းကိုစတင်ဖွင့်လှစ်စမှာကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်ဖြစ်နေပါပြီဒီကျောင်းမှာနောက်ဆုံးမနီးပညာတွေအသုံးပြုတဲ့ကွန်ပျူတာကန်5ခန်းပုံဆွဲကန်4ခန်းပုံတူပြုလုပ်ကန်စာသင်ကန်းတွေလည်းရှိပါတယ်ကျောင်းလာတက်သူ50ရာခိုင်နှုန်းက Visual Effect ကိုသင်ကြားပြီးတော့ကျန်တဲ့50ရာခိုင်နှုန်းကတော့ Video Game လုပ်ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ်
The purpose of Nomon is to allow aspiring artists to get jobs in the
industry ဒီပြည်လုံငန်းဝင်တွေမှာလှုပ်လှုပ်ချင်ကြတဲ့သူတွေအတွက် Nomon ကိုဖွင့်ထားတာပါရုပ်ရှင်အထူးပြုလုပ်ချက်တွေဗီဒီယိုဂိမ်းတွေဖန်တီးခြင်းတဲ့သူတွေအနေနဲ့ဒီမှာနှစ်နှစ်သုံးနှစ်လောက်လာတက်ပြီးရင်အလုပ်စားလုပ်လို့ရပါပြီ။ပကြီပမှုပုံဆွဲဓာတ်ပုံ graphic design တွေကိုစိတ်ဝင်စားတဲ့သူတွေအနေနဲ့ဒီကျောင်းကနေတစ်ဆင့်လုပ်ငန်းခွင်တွေကိုသွားနိုင်ပါလေ
။နိုမွန်ကျောင်းမှာတကယ့်လုပ်ငန်းခွင်က studio တွေအတိုင်းပုံဆွဲကန်းတွေလည်းရှိပါတယ်။နာမည်ကြီး avatar ရုပ်ရှင်ကဆို 1.5 ဘီလီယံအထိဝင်ငွေရခဲ့ပြီး World of Warcraft video game ဟာဆိုရင်လည်း10ဘီလီယံလောက်အထိဝင်ငွေရှိခဲ့တာကြောင့်ဒီရုပ်ရှင်နဲ့ video game လုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ဖို့စိတ်ဝင်စားသူတွေတိုးလာနေပါတယ်။ Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကင်ခဲ့ဘူးတဲ့အတွေ့အကြုံများသူတွေကိုယ်တိုင်သင်ကြားပို့ချပေးတာကြောင့်ကျေနပ်နေသူကျောင်းသားတဦးကတော့ Brad Shees ပါ
။ Nowhere else in the country will you find such a gathering of professionals
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုယ်တိုင်သင်ပေးနေတဲ့အကြောင်းမျိုးဒီတနိုင်ငံလုံးဘယ်မှာမှမရှိပါဘူးဗီဒီယိုဂိမ်းတွေဘယ်လိုလုပ်သလဲပုံတွေဘယ်လိုဆွဲသလဲအနီမေးရှင်းတွေဘယ်လိုလုပ်သလဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူပြုလုပ်ရင်းနဲ့ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားကြရပါတယ်ဒီလိုအတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ်ကိုကောင်းပါတယ်
Nomon ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်သီးခြားအထူးပြုသင်ကြားပေးတယ်လို့တခြားဘာသာရပ်ပေါင်းတရားကျော်ကိုသင်ကြားပို့ချပေးနေတာပါစိတ်ကူးအကြံဉာဏ်တွေကိုလက်တွေ့သင်ကြားပြသပေးမှုနဲ့ပေါင်းဆက်ပေးတယ်လို့လုပ်ငန်းနဲ့ပတ်သက်လို့တမိုင်းကျောင်းကနေနောက်ဆုံးပေါ်နည်းပညာတွေအထိဒီကွန်ပျူတာကမ်းမှာသင်ကြားပေးပါတယ် deadline.com ရဲ့အကြီးတန်း editor Dominic Patton ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ဖန်တီးချက်တွေတော်တော်များများပါဝင်တယ်လို့ဆိုပါတယ်
The big blockbusters, the superhero films, the sci-fi films.
Hollywood ကနာမည်ကြီးရုပ်ရှင်ကားတွေ၊သူရဲကောင်းဇာတ်လမ်းတွေ၊သိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေအများကြီးပါပါတယ်။ကမ္ဘာတစ်လောကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေ၊နောက်ကနေ့ခေတ် Hollywood ဟာဘာလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါ။
ကွန်ပျူတာနဲ့အထူးပြုလုပ်ချက်တွေဖန်တီးမှုဟာအခုအခါမှာကမ္ဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပြီးဒီလုပ်ငန်းမှာဝင်ရောက်လုပ်ကင်ဖို့လူငယ်အများပြားဟာလည်းစိတ်အားထက်သန်နေကြတာပါသူတို့တွေဟာရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ကွယ်ကဖန်တီးကြိုးပမ်းနေကြသူတွေလည်းဖြစ်ပါရယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အစာအိမ်ကင်ဆာယောဂါဟာအဖြစ်အများဆုံးကင်ဆာယောဂါအမျိုးအစားထဲမှာပါဝင်နေတာကြောင့်ချိုတင်သတိပြုကာကွယ်ထားတဲ့အကြောင်းဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားတာကိုလည်းနားဆင်ရအောင်ပါရှင်
။အဖြစ်အများဆုံးကင်ဆာယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးယောဂါဖြစ်ပြီးဆိုရင်ယောဂါပြင်းထန်လေးရှိတဲ့ကင်ဆာယောဂါတစ်ခုကတော့အစာအိမ်ကင်ဆာယောဂါပဲဖြစ်ပါလေ။မှားရင်းနဲ့စားသောက်နေထိုင်မှုပုံစံနဲ့ကင်ဆာယောဂါမျိုးဗီဇပါရှိမှုတွေပေါင်းဆက်ဖြစ်ပေါ်တဲ့အစာအိမ်ကင်ဆာယောဂါဟာသိသာထင်ရှားတဲ့ယောဂါလက္ခဏာတွေပေါ်ပေါက်လာတဲ့အချိန်မှာယောဂါအဆင့်မြင့်နေတာကိုတွေ့ရလေရှိပါလေ။အစာအိမ်ကင်ဆာယောဂါဝေနာရှင်တွေဟာယောဂါသိချိန်နောက်ကျလေရှိပြီးကုသမှုရလဒ်ကောင်းတွေရရှိဖို့အခွင့်အရေးနည်းပါးတော့တာကြောင့်ယောဂါနုစင်မှာဖော်ထုတ်သိရှိနိုင်အောင်ကြိုးစားသင့်တယ်လို့အထွေထွေယောဂါကိုဆရာဝန်တဦးဖြစ်သူဒေါက်တာတာစီထိုက်ကပြောပါလေ
။ဒီအစာအိမ်ယောဂါဆိုတာကဒီကျောင်းမြန်မာနိုင်ငံမှာ2014 WHO ရဲ့ data ရဲ့ညီမရင်းမှာတတိယပြည်များလို့ယောဂါဖြစ်တယ်။အဲ့တော့တတိယပြည်များလို့ယောဂါဆိုတော့ဒီပြည်များလို့ယောဂါရင်းမှာပါတော့ပေါ့။ပြီးလို့ရှိရင်ဒီကန်ဆာကပြီးတော့ဒီအစာအသောက်နဲ့အနေထိုင်ကိုဆင်ခြင်ပြီးလို့ရှိရင်ကာကွယ်လို့ရတဲ့ယောဂါပေါ့နော်။စောစောပြည်မယ်ဆိုလို့ရှိရင်စောစောကုပြီးတော့ကာကွယ်လို့ရတယ
်။အစာရင်းကင်ဆာယောဂါကိုစောစောစစီဖော်ထုတ်သိရှိအောင်ဆက်သက်စစ်ဆေးမှုတွေပြုလုပ်တဲ့အခါအစာရင်းကင်ဆာယောဂါဖြစ်ပေါ်မှုအခွင့်အရေးများတဲ့ အသက်50ကျော်အရွယ်တွေကိုအထူးကထားပြီးပြုလုပ်ပေးဖို့လိုအပ်ပါတယ်။အစိုင်းကစားယောဂဖြစ်ပေါ်ဖို့တောအားဖြစ်စေတဲ့စားတောက်နေထိုင်တွေရှိနေခဲ့မယ်ဆိုရင်တော့အသက်50မတိုင်ခင်ကတည်းကအစိုင်းကင်ဆာနဲ့ပတ်သက်တဲ့ဆန်းသက်စစ်ဆေးမှုတွေပြုလုပ်ထားတဲ့နယ်လို့ပြောပါတယ်
။ဒီအစိုင်းကင်ဆာဖြစ်တယ်လို့ဆိုပုံမှန်အားဖြင့်တော့အသက်အရွယ်ကြီးတာရယ်ဆိုလို့ရှိရင်တော့ဒါကင်ဆာဖြစ်နိုင်ခြင်းပိုများတာပေါ့နော်။အဓိကအားဖြင့်အသက်55နှစ်နောက်ပိုင်းတွေကအစိုင်းကင်ဆာဖြစ်ဖို့ပိုများတာပေါ့။နောက်တစ်ခုကအစာတောက်နဲ့စားတော့အနေထိုင်ပေါ့နော်အစားတော့ဘယ်လိုစားတော့နေလဲဆိုတော့ဒီ small food လို့ခေါ်တဲ့ဒီမီကိုခင်ထားတဲ့စားတော့တွေပြီးလို့ရှိရင်တာရှိခံအောင်စားတဲ့အစားတော့တွေပေါ့နော်နောက်ထပ်သပင်းပါတဲ့အဒီတာရှိခံတဲ့အစားတော့တွေစားရင်လည်းပိုပြီးပြတ်တဲ့နောက်တစ်ခုကစိတ်တောက်တဲ့လူတွေပေါ့နော်နောက်လက်ဖြစ်များတော့ဒီအစာရေးကန်စာယောဂလက္ခဏာမျိုးချိတဲ့လူတွေပေါ့နော်
ယောဂနုစေမှာတိတာထင်ရှားတဲ့ယောဂလက္ခဏာတွေပြသလို့မရှိတာကြောင့်အစာရင်ကင်ဆာယောဂကိုအတိနောက်ကျရခြင်းဖြစ်ပါလေအစာရင်နဲ့ပတ်သက်တဲ့ယောဂလက္ခဏာတွေကိုသတိပြုဆောင်ကြည့်ပြီးတန်တရားဖြစ်ပွဲလက္ခဏာတွေတွေ့ရှိခဲ့မဲ့ဆိုရင်ပေါ်ပေါ်ဆက်ဆက်သဘောမထားပဲစမ်းသက်စစ်ဆေးမှုတွေပြုလုပ်ထားတဲ့နယ်လို့သိရပါတယ်
။ထိုင်ကင်ဆာရဲ့လက္ခဏာကတော့ပုံမှန်အဖြစ်တော့ဟိုဖြစ်နေတဲ့တိတ်မရှိဘူးပေါ့နော်။အဓိကအဖြစ်ပုံမှန်ဖြစ်နေကြအတိုင်းပဲဒီအစာမချေတာလေးတွေဖြစ်တတ်တယ်။နောက်ပြီးလို့ရှိရင်အစာစားပြီးလို့ရှိရင်ပိုင်းတာတာအစာစားပြီးလို့ရှိရင်ပိုက်ပြင်းတာမျိုးတွေဖြစ်တတ်တာပေါ့နော်။နောက်တစ်ခုကဒီသွေးအားနဲ့လက္ခဏာတွေပို့ပြီးတော့ဖြစ်တတ်တယ
်။အစာရင်ကင်ဆာယောဂဟာယောဂကြီးထွားတဲ့မျက်စံနဲ့ယောဂတစ်ခုဖြစ်တာတော့ယောဂရှိပြီလို့သိလိုက်ရတဲ့အချိန်မဆွဲပဲကုသမှုတွေကိုအများဆုံးခံယူပေးဖို့လိုအပ်ပါတယ်။ကင်ဆာယောဂကုသတဲ့နည်းလမ်းတွေဖြစ်တဲ့ဆေးတင်ကုသတာ၊ခွင်းစိတ်ကုသတာနဲ့ဓာတ်ရောင်ကြီးပေးကုသတာတွေကိုလိုအပ်သလိုပေါင်းဆက်အသုံးပြုရလေရှိပါတယ်
။ပိုင်ယောဂကုသမယ်ဆိုလို့ရှိရင်တော့အမျိုးမျိုးရှိနိုင်တာပေါ့နော်။အဲလူနာရဲ့အသက်အခြေအနေရဲ့ယောဂရဲ့အခြေအနေ၊ကင်ဆာယောဂရဲ့အခြေအနေပေါ့နော်။ကင်ဆာကဒီအစာရည်ထဲမှာရှိသေးတာတော့တခြားorgan ပြန်သွားတာပေါ်မှာမူတည်ပြီးတော့ယောဂရဲ့ဒီကုသမှုအခြေအနေပြောင်းလဲသွားတယ်။ဒါဆိုအဓိကကအဖိုင်ကန်ဆာကိုကုမယ်ဆိုလို့ရှိရင်တော့အဲခွဲဖိတ်ပြီးတော့ကုသတာအကောင်းဆုံးပေါ့နော်။နောက်တစ်ခုကကန်ဆာဆေးသွင်းတယ်လို့ရှိရင်အစာရင်ကို radiation ပေးတယ်ပေါ့တက်ကင်ပြီးတော့ကုသရရှိပါလိမ့်မယ်
။ယောဂကိုဖော်ထုတ်သိရှိဖို့ခက်ခဲသလိုပျောက်ကင်းအောင်ကုသတဲ့နေရာမှာလည်းရလက်ကောင်းတွေရရှိဖို့ခက်ခဲတဲ့အစာရင်ကိစ္စယောဂကိုယောဂမဖြစ်ခေတည်းကကျွတင်သီးပြူကာဝယ်ထားဖို့လိုအပ်ပါတယ်။အစာရင်ကိစ္စယောဂမဖြစ်အောင်လိုင်းနာဆောင်ရွက်တဲ့နည်းလမ်းတွေကိုမေ့ကြည့်တဲ့အခါမှာတော့
ဒီအစာရင်ကွမ်းစာခုနအစာအသောက်နဲ့အနေထိုင်နေဖြစ်တဲ့ဟာဆိုတော့ဒီအစာအသောက်နဲ့အနေထိုင်ဆင်ခြင်ရတယ်ပေါ့နော်ခုနပြောသလိုပဲဒီတာရှိခံအောင်ထားတဲ့အစာအသောက်တွေကိုရှောင်မယ်ဒီဆေးလေးမတောက်ဘူးမီးခိုးနဲ့ကင်ထားတဲ့အစာအသောက်တွေရှောင်ပြလို့ရှိရင်တော့နောက်အစာရင်ကင်ဆာကိုကာကွယ်ပြီးလို့ရတယ်ပေါ့နောက်တစ်ခုကအသက်55နှစ်နောက်ပိုင်းမှာဒီ H pylori ဆိုတဲ့ပိုဆစ်ပေးမယ်ပြီးလို့ရှိရင်ပထမပံ့ပိုးအောင်ကြည့်ပေးမယ်ဆိုလို့ရှိရင်အစာရောဂါအောင်ကြိုတင်ပြီးသိရှိနိုင်တယ်ပေါ့နော်
အစာရင်ကင်ဆာယောဂဟာအဖြစ်အများဆုံးကင်ဆာယောဂအမျိုးအစားတွေထဲမှာပါဝင်နေပြီးယောဂဖော်ထုတ်သိရှိဖို့နဲ့ပျောက်ကင်းအောင်ကုသတဲ့နေရာတွေမှာခက်ခဲမှုတွေရှိနေတာကြောင့်ဂျူတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောပါရှင်တင်းငွေနေနေညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်အစီအစဉ်နေမကြခင်အဆုံးသတ်တော့မှာပါအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလဲပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံတွင်ပြစ်ခတ်ရက်စဲရေးကိုအထောက်အပံ့ဖြစ်ရေးရုရှားဘက်ကအထူးအလေးထားလှုပ်ဆောင်ဖို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကတိုက်တွန်းလိုက်ပါတယ်။ရုရှားအနေနဲ့လူသားချင်းစာနာထောက်ထားမှုဆန်ရအထောက်အကူပေးတာတွေကိုပံ့ပိုးဖို့ဆီးရီးယားပြည်သူတွေအပေါ်ဘုံကျဲနေတာတွေကိုရပ်ဖို့နဲ့အပြစ်ရရေးဆောင်ရွက်ချက်တွေကိုပြန်လည်အသက်သွင်းဖို့အမေရိကန်ပြင်သစ်အီတလီဂျာမနီဗြိတိန်နိုင်ငံခြားရေးဝန်ကြီးတွေနဲ့ဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်တွေကမနေ့စနေနေ့နှောင်းပိုင်းတုန်းကပူးတဲ့ညညာချက်ထုတ်ပြီးတိုက်တွန်းလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံဘက်ဂရက်မြို့တော်မှာအသေးခံဘုံးခွဲသမားတဦးကအသေးခံတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘက်ဂရက်မြို့တော်တွင်ကရှီယာမွတ်စလင်အများစုနေထိုင်ရာရပ်ကွက်တစ်ခုဖြစ်တဲ့အစ္စကိုင်းယာမှာဒီကနေ့တနင်္ဂနွေနေ့ဖောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့တုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။လူသိများထင်ရှားတဲ့ဂျော်ဒန်ဆာယစ်ဆရာတူတရားရုံးရှိမှာတနတ်သမားကပြစ်ခတ်လို့တည်ဆုံးခဲ့ရပါတယ်ဆာယစ်ဆရာနီဟတ်ဟတ်တာကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့ကာတွန်းတစ်ကွက်ဟာအစ္စလမ်ဘာသာကိုထိပါစော်ကားပါတယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့မြို့တော်အမ်မန်ကတရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာတရားရုံးရှိမှာပြစ်ခတ်ခံရပြီးတည်ဆုံးခဲ့တာဖြစ်ပါတယ်တနတ်သမားကိုဖမ်းဆီးထားပြီးလူနိုင်ငံပိုင်သတင်းဌာနပီထရာကဖော်ပြပါတယ်ခရီးယံဘာသာဝင်တူဖြစ်တဲ့ဆိုင်းဆရာဟက်တာကတော့ကတ်တွန်းကဂျီဟတ်တိုက်ခိုက်ရေးသမားတွေကိုတယောလှောင်ပြောင်ချက်အနေနဲ့ရည်ရွယ်ခဲ့တာလို့ပြောဆိုခဲ့ပါတယ်ရှင်
သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့နေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line တိုမီတာ24 25 32 51နဲ့ line လက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.